ယူမင်းနိုင်ငံမှာအဖမ်းခံထားရတဲ့အမေရိကန်သတင်းတောက်တဦးပြန်လွတ်လာပြီးဖြစ်ပေမဲ့သူထိမ့်သိမ်းခံခဲ့ရတဲ့အသေးစိတ်အခြေအနေနဲ့ပတ်သက်လို့တော့တဲကွဲစွာမသိရသေးပါဘူး။ဒီတော့တွင်ယူမင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေလွတ်မြောက်ရေးအမေရိကန်အစိုးရကကြိုးပမ်းသွားမယ်လို့အလေးနက်ပြောပါရယ်။ဒီနေ့အစောပိုင်းကတမရော့ကိုဖြုတ်ချခဲ့ပြီးမြို့တော်ကလည်းဟူတီတပုံတွေဝိုဝိုင်းထားခဲ့ပြီးတဲ့နောက်ဒီနေ့အစောပိုင်းကတမရော့ကိုဖြုတ်ချခဲ့ပြီးမြို့တော်ကလည်းဟူတီတပုံတွေဝိုင်းထားခဲ့ပြီးတဲ့နောက်ရီမင်ကနေပြန်လွတ်လာတဲ့အမေရိကန်သတင်းတောက်တွေအနေနဲ့ကေစီကွန်ပ်စ်ဟာနောက်ဆုံးသတင်းတောက်ဖြစ်တယ်လို့ယုံကြည်ရတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနကပြောပါတယ်။လူနာတဲတဲ့ထန်းစင်ဘော်ကိုရောက်နေတဲ့ကွန်ပ်စ်ကိုအိုမန်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဂရီတာဟော့စ်ကနှုတ်ဆက်နေတဲ့တပ်ပုံကိုတနင်္လာနေ့ကလူမှုကွန်ရက်အင်တာနက်ဆာမျက်နှာမှာတွေ့မြင်ခဲ့ရပါတယ်။ကွန်ပ်စ်အနေနဲ့အိုမန်မြို့တော်မူစကက်ကိုချော့ချော့မောမောရောက်ရှိခဲ့ပြီးသူ့ရဲ့အခြေအနေကကောင်းမွန်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရအမျိုးသမီးမရီဟော့ဖ်ကပြောပါတယ်ရှင်။